လာမယ့်ဧပြီလ၁ရက်နေ့ကြာလို့ရှိရင်ကျင်းပမယ့်ဂျာပြက်ရွေးကောက်ပွဲမှာရှစ်တောင်အရှနိုင်ငံများသင်းအာဆီယံရဲ့လေလာရေးအဖွဲ့လက်ခံမှုကိစ္စကိုမြန်မာအစိုးရအနေနဲ့အလေးနဲ့စဉ်းစားပါမယ်လို့အကြောင်းပြန်ထားပါတယ်။စောင့်ကြည့်လေလာသူတွေကတော့လာမယ့်ဂျာပြက်ရွေးကောက်ပွဲဟာအရင်တော့က2010ရွေးကောက်ပွဲနဲ့မတူဘဲနဲ့လွတ်လပ်ပြီးတော့တရားမျှတမဲ့သဘောတော်ရှိရလို့ယူဆနေကြပါတယ်။ဒီအကြောင်းကိုသားညိုကစုံစမ်းမေးမြန်းထားဆိုတော့ရှင်းပြပေးပါဦးခင်ဗျာ။
မြန်မာနိုင်ငံကိုရောက်ရှိနေတဲ့အာဆီယံတွင်းမှုချုပ်ဆူရင်ပစ်ဆူဝါနဲ့မြန်မာသမ္မတဦးသိန်းစိန်တို့ဒီကနေ့တွေ့ဆုံရမှာအာဆီယံဘက်ကနေပြီးတော့အခုလိုကြီးကြားပြတ်ရွေးကောက်ပွဲလေးလာရေးအဖွဲ့ဆီလွတ်မယ်လို့ကလန့်ချက်ပေါ်အလေးနဲ့ထားပြီးတော့စဉ်းစားပါမယ်လို့သမ္မတဦးသိန်းစိန်ကနေပြီးတော့တုံ့ပြန်သွားခဲ့တာဖြစ်ပါတယ်။လေးရက်ကြာခီးဖြစ်နေမြန်မာနိုင်ငံကိုရောက်နေတဲ့အာဆီယံတွင်းမှုချုပ်ဟာဒီကနေ့နေပြီးတော့မှမြန်မာအာဏာပိုင်နဲ့တွေ့ဆုံပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တွင်းမှုဦးညာဝင်းကအခုလိုဒီအာဆီယံလေးလာရေးအဖွဲ့ဆီလွတ်ခွင့်ရမယ်ဆိုရင်မြတ်တာတဲ့ရွေးကောက်ပွဲကျင်းပနိုင်တဲ့ဆိုတာကိုနိုင်ငံတကာကသက်တည်ပြရောက်ပါလိမ့်မယ်လို့ပြောပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ရွေးကောက်ပွဲကတော့လေပြီးခဲ့တဲ့ရွေးကောက်ပွဲနဲ့ဆိုင်ရင်တော့ကျွန်တော်တို့အဲဒီလိုနိုင်ငံတကာတောင်းပြီးရွေးကောက်ပွဲရလာမယ်လို့ကျွန်တော်ပြောလင်းတယ်။ရလည်းရသင့်တယ်လို့ထင်ပါတယ်။အဲဒီကဲကျွန်တော်တို့ရလာတဲ့အခါမှာကျွန်တော်တို့ကမြတ်တာတဲ့ရွေးကောက်ပွဲတစ်ခုကိုမြန်မာနိုင်ငံမှာကျင်းပနိုင်တယ်ဆိုတာကိုယ်ကြီးရတစ်ခုကြီးပေါ်လာမှာ
။အာဆီယံကြီးစုနိုင်တဲ့အခြေအနေနဲ့ရောထူးခြားပါမလား။
လဲဆိုတော့ညမြန်မာနိုင်ငံပြင်ပပေါ့ဗျာဘယ်ကဖြစ်ဖြစ်ဓာတ်ကြိုးကြည့်ကြတာကိုကျွန်တော်တို့ကြာရဲတယ်လွတ်ရဲတယ်ဆိုရင်ဒီသားရတော့ပေါ်တာပေါ့ဗျာ
အာဆီယံအနေနဲ့ရွေးကောက်ပွဲလေးလာရေးအဖွဲ့ဆီလွတ်နိုင်မယ်ဆိုရင်တော့ဒါဟာဆယ်စုနှစ်တွေအတွင်းမြန်မာနိုင်ငံကရွေးကောက်ပွဲတစ်ခုကိုနိုင်ငံတကာအဖွဲ့အစည်းတစ်ခုကပထမဆုံးအကြိမ်လာရောက်လေးလာခွင့်ရတဲ့သဘောဖြစ်မှာပါမင်္ဂလာမြန်မာအဖွဲ့ကဒါရိုက်တာဦးဖုံးဝင်းကတော့အနောက်နိုင်ငံကလေးလာရေးအဖွဲ့ယူတဲ့ဆာလို့ရှင်တော့အာဆီယံလိုမျိုးအဖွဲ့ကကုစလေကိုမြန်မာဘက်ကပူပြီးတော့လူလာတာကြောင့်အာဆီယံကုစလေအဖွဲ့လက်ရောက်ရေးဖြစ်နိုင်တယ်လို့သူကမြင်ပါတယ
်ကျွန်တော်ထင်တာတော့ဒီအနောက်နိုင်ငံတွေပေါ့လေနဲ့နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေးလာရေးအဖွဲ့တွေထဲဆာလို့ရှိရင်တော့အာဆီယံကနေလွတ်တဲ့အဖွဲ့ကိုကျွန်တော်တို့ကလက်ခံနိုင်ဖို့ပုံများတာပေါ့နော်ဆိုတော့သူတို့ကအာဆီယံအနေနဲ့ကလည်းဒီလုပ်ငန်းကိုဝင်လုပ်ချင်တဲ့ပုံစံရှိတယ်လေမြန်မာပြည်ကလည်းအာဆီယံနောက်ဆိုလို့ရှိရင်တော့သူတို့လက်ခံနိုင်တဲ့သဘောရှိတယ်။သူတို့ကစိုက်ကလုန်းနားကဆုံးကလည်းအာဆီယံနဲ့မြန်မာအစိုးရနဲ့တတိချာချာပူးပေါင်းပြီးတော့လောက်ကင်နိုင်တဲ့အတွက်အဆင်ပြေတာတွေအများကြီးရှိတယ်။အောင်မြင်တာတွေအများကြီးရှိတယ်ဆိုတော့အာဆီယံလည်းပြန်လုပ်ချင်တယ်။မြန်မာအစိုးရလည်းအာဆီယံနောက်ဆိုလို့ရှိရင်တော့လက်ခံနိုင်တယ်လို့ကျွန်တော်တို့ယူဆထားတာနော်။ဒါကြောင့်ဒီမှာလည်းမြန်မာအစိုးရကတတိချာချာလေးလေးလေးနက်နက်စဉ်းစားပြီးတော့လက်ခံလိမ့်မယ်လို့ထင်တာပဲလေ
။ဟုတ်ကဲ့အခုဒီလာမယ့်ဂျာဖက်ရွေးကောက်ပွဲကတော့ဘယ်လောက်ထိလွတ်လပ်မျှတမယ့်အခြေအနေရှိလဲ။အရင်ပြီးခဲ့တဲ့ရွေးကောက်ပွဲကဒီဂျူတင်မဲတွေဘာတွေပြဿနာတွေနဲ့တော်လေးရှုပ်ရှိချက်ဖြစ်ခဲ့တဲ့အခါကျတော့ဒ
ီဂျာဖက်ရွေးကောက်ပွဲကိုအခုအခြေအနေကိုပဲကြည့်လိုက်လို့ရှိရင်အရင်ရွေးကောက်ပွဲနဲ့မတူတော်တော်လေးကိုလွတ်လွတ်လပ်လပ်ကိုလုပ်ပေးထားတာတွေ့ရတယ်လေ။ရွေးကောက်ပွဲလုပ်တဲ့ဧပြီလ၁ရက်နေ့အထိပဲဒီလိုပဲဆက်ပြီးတော့လွတ်လပ်ခွင့်တွေပေးထားမယ်လို့ကျွန်တော်တို့ယူဆတယ်။ရွေးကောက်ပွဲနေကြလို့ရှိရင်လေအတက်နိုင်ဆုံးကိုဒီအစိုးရအနေနဲ့ဒါတမန်ရှိရှင်းဖြစ်အောင်သူတို့လုပ်မဲ့သဘောရှိတယ်။ဒါဖြစ်လို့လဲဆိုတော့ဒီလိုမျိုးလှုပ်ချင်းအဖြစ်လေပါတီတွေအားလုံးအနေနဲ့တမန်ရှိရှင်းနဲ့လွတ်လွတ်လပ်လပ်ညံ့ညံ့တတလုပ်တဲ့ရွေးကောက်ပွဲကိုဘယ်လိုပြန်ရမလဲဆိုတာသူတို့နားလည်ပါမယ်။အဲ့တော့အဲ့လိုနားလည်စားခြင်းအဖြစ်ဒီပါတီတွေကနေပြီးတော့2015အတွက်သူတို့ပြင်ဆင်ပြင်ရသွားမယ်လေ။လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲလုပ်လိုက်တဲ့အကျိုးကျေးဇူးကအတိုက်ခံပါတီတွေပေါ်မှာပဲရှိတာမဟုတ်ခဲ့နဲ့ဒီကြံ့ခိုင်ရေးပါတီအတွက်လည်းအကျိုးရှိမယ်လို့ဖြစ်နေဆိုသူတို့လည်း2015မှာဘယ်လိုပြင်ရမလဲဆိုတာသူတို့နားလည်သွားမှာပေါ့
။ဒါမဲ့ရွေးကောက်ပွဲမှာလစ်လက်နေရာ48နေရာကိုရှင်ပြန်ကြရမှာဖြစ်ပါတယ်။ဒါပေမဲ့လည်းဒီနေရာအားလုံးနိုင်နေပဲထားလွတ်တော်လည်းပါတော့အာဏာရကြံ့ခိုင်ရေးပါတီကပဲအများစုနေရာရနိုင်အောင်မှာပါ။ဒါကြောင့်လည်းပဲအာဏာပိုင်ဘက်ကဒီဂျားဖြတ်ရွေးကောက်ပွဲကိုတော့လွတ်လပ်မျှတအောင်ကျင်းပပေးနိုင်တယ်လို့သုံးသပ်သူတွေကယူဆပါတယ်။မြန်မာနိုင်ငံကိုရောက်နေတဲ့အာဆီယံတွင်းမှုချုပ်ဆူရင်ပစ်ဆူဝမ်ဟာမနေ့ဖြန်ရန်ကုန်မြို့မှာတော့မြန်မာဒီမိုကရေစီကောင်ဆောင်ဒေါက်တာဆန်းစုကြည်နဲ့တရားတွေ့ဆုံပွဲရှိပါတယ်။ဒါပြီးတော့ ERI တိုင်းဖြာပုံဘက်ကိုတွားရောက်ဖို့ရှိပါတယ်။အဲဒီမှာတော့အာဆီယံကနေပြီးတော့ကူညီဆောင်ရွက်ပေးနေတဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့ Nuggets ကစဲနေရာချထားရေးအစီအမံတွေကိုတွားရောက်စစ်ဆေးကြည့်ရှုမှာဖြစ်ပါတယ်ခင်ဗျာ။